စကိုင်းတိုင်းတချောတဲ့ဆက်ယုံကဆန္ဒပြတဲ့အလုတ်သမားတွေဝန်းရံပြည်သူတွေနဲ့ကျောင်းသားတွေကိုဇွန်လ၁ရက်နေ့ကနေပြီးတော့တက်ကုန်းမြို့နယ်တရားရုံးမှာပထမအဦးဆုံးကျင်းရုံးထုတ်ဆစ်ဆီးခဲ့ပြီး15ဦးကိုပုံမှန်905ခါဝေးအပါဝင်ပုံမှန်4ဦးနဲ့တိပုံမှန်4ခုနဲ့တရားစွဲဆိုထားပြီးတော့တခြား36ဦးကိုတော့ပြန်လွှတ်ပေးခဲ့တယ်လို့ BOA သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ်နားဆင်ကြပါခင်ဗျာ
စကိုင်းတိုင်းတိချောတဲ့စေယုံကအလုတ်သမားတွေဟာအလုတ်ရှင်ကအလုတ်ထုတ်ပြစ်တာကြောင့်သူတို့ရဲ့ပြဿနာကိုဖြေရှင်းပေးဖို့အတွက်နေပြည်တော်သမရယုံထီတွားရောက်ဖို့အတွက်ခြိတက်ခဲ့ရမှာနေပြည်တော်အဝင်တက်ကုန်းမြို့မှာရဲရဲအများအပြားနဲ့ပိတ်ဆို့တားဆီးပြီးသူတို့ကိုမေလ18ရက်နေ့ကဖမ်းဆီးထားခဲ့တာပါဂျွန်လ1ရက်နေ့မှာတော့ရုံးထုတ်စစ်ဆေးခဲ့ပြီးအလုတ်သမားចောင်းသားနဲ့ဝင်းရံပြည်သူ15ဦးကိုဆက်လက်ဖမ်းဆီးထားကဂျွန်လ15ရက်နေ့ထိရုံးချင်းကိုထပ်မံချိန်ဆလိုက်ကြောင်းတရားရုံးကိုတွားရောက်ခဲ့တဲ့ចောင်းသားကောင်းဆောင်ကိုအောင်မိုင်းဆန်းကပြောပါတယ်
အမှုမဖြစ်ဘူးရုံးချင်းနဲ့တွေ့လိုက်တယ်15ရက်နေ့ကိုရုံးချင်းတွေ့လိုက်သူတို့ဒီမှာ15ရက်ပဲကျန်တော့တယ်ပေါ့ဘာလို့တရားဆို15ရက်လောက်ကျန်နေကြတော့ပေါ့တော့တော့ပေါ့လို့လွတ်တာတကယ်တမ်းတော့ဒီတိုင်းစားကြည့်သိသိရလို့လည်းအလေကမဟုတ်ဘူးလေအဲ့လိုနည်းနဲ့လည်းဖြည့်ချင်းရမယ်တိစ္ဆာမဟုတ်ဘူးဒါတို့သက်သက်မလျားစားကြည့်ကြရတဲ့ဘောဖြစ်နေအောင်တကယ်တမ်းကသူတို့ဒီလက်သွားတွေနဲ့ဒီလက်ရှင်နဲ့အေးရမယ်ဒီကံမိနိုင်နေတာဆိုရင်ဒီလိုတောင်းနေလို့ဖြစ်လာပြအကြောင်းရှိဒီတိုင်းမှာသူကလည်းနည်းနည်းနိုင်ဆိုရအောင်သူစံပြလောက်လာရှိနေတယ်တကယ်တမ်းတော့နည်းနိုင်မှုမပြောင်းဘူးလေအဲ့လိုနေသားမှာဒီလည်းမနည်းနိုင်ဘူးဒီလည်းပြည့်စုံမပြည့်သေးတဲ့ဒီကိစ္စကိုဒီလိုစံပြရတယ်အဆုံးတက်တယ်ဆိုတော့ဒီလိုတော့ဘာမှမကြောက်ဘူးလေ
နေပြည်တော်ကဥပဒေမဲ့လမ်းလျှောက်ဆန္ဒပြခဲ့တာတွေကြောင့်ဖမ်းဆီးခံရတဲ့သခိုင်းတိုင်းဒေသကြီးစက်မှုဆောင်ရှိတိအခြေခံစစ်ရုံကအလုတ်သမား52ဦးနဲ့36ဦးကိုအစိုးရကယမန်နေ့နေ့လယ်ကပြန်လွှတ်ပေးလိုက်ကြောင်းအစိုးရသတင်းစာမှာတော့ဖော်ပြထားပါတယ်။အစိုးရတိလက်ထက်မှာအခုလိုမျိုးဖမ်းဆီးတဲ့နီးနဲ့ဖြေရှင်းတာဟာမေးခွန်းထုတ်စရာဖြစ်နေကြောင်းနဲ့အစိုးရတိနဲ့အစိုးရဟောင်းတို့ဟာဖြေရှင်းဖို့အတူတူဖြစ်နေတယ်လို့မြင်ကြောင်းចောင်းသားကောင်းဆောင်ကိုအောင်မိုင်းဆန်းကပြောပါတယ်
။ဒီအစိုးရလက်ထက်မှာဒီလိုဖြစ်တဲ့ဆရာကဟိုအများကြီးမေးခွန်းထုတ်စရာဖြစ်တာကဒီလေအပေါ်အစိုးရဘာလို့ဒီမှုနိုင်နေလဲကျွန်တော်ဒီတက်ကနာမျိုးတော့ပြပြသူကဒီမုံကြီးနဲ့စိတ်မကွာချောင်းပေါ့လေ။ရင်းစိုးရဖြစ်ဒီမုံဒီလမ်းအတိုင်းကြီးနေလို့ပြောလို့ရတယ်။ဒါကြောင့်ဆိုလို့ရှိရင်ရင်းစိုးကရှိနေတဲ့သက်တနာကိုဘယ်တော့မှသူတို့ကပြင်လဲအောင်မဖြစ်ချင်းဘူး။ဒီသက်တနာကြီးဆက်လာတဲ့အခါကိုသူတို့ကရက်တံတော့ဒီစမ်းစည်းရေးယူရတဲ့နေနေစိတ်ကွဲရတဲ့ဒီနည်းပဲတုံးရတဲ့အခုရက်တဲ့ဒီတိုင်းနဲ့တကယ်လို့ပြင်လဲအောင်မဖြစ်ချင်းနဲ့စမ်းစည်းချုပ်ဆွမ်းမိတဲ့အရာကိုအဆုံးတောင်ပြင်လာနေတယ်ဆိုရင်ဒီနေ့ဖြစ်မှုလို့ဥမာလောက်ချင်းပါပါခြင်းနဲ့လေဒီမှာလည်းပါခြင်းနဲ့အဲဒီကအစိုးရဆက်တာလည်းပါခြင်းနဲ့ပြောဒီလိုသူကဈာဝင်သိမိသေးတဲ့ဒီချင်းမျိုးပုံစံလေးဆိုလို့ရှိရင်ဒါပြည့်နေနိုင်ပါတယ်လို့ဒီမှာတွေလည်းအဲ့လိုဒီသင်္ကာရောတောင်းနေမှာမဟုတ်ဘူးအဲ့တော့သူအနေထားရှိလိုက်တဲ့အခါကျတော့ကျွန်တော်လည်းရက်တွေမှာဒီလိုဟိုရုပ်ရှင်ကကစာလာအောင်ဒီဟာမစတောင်းနိုင်တဲ့အနေအထားမှာရှိတယ်အဲ့လိုပြရတယ်နော်ဟောတကယ်တော့လုပ်ရှင်ပါလာအောင်ဒီခါပေါ်ပြီးတော့သုံးသိမ်းနေတိုင်းဒီနေ့မှတင်ပြနေနိုင်ပါတယ
်ဖမ်းဆီးခံထားရတဲ့အလို့သမားတွေနဲ့အတူသူတို့ကိုသွားရောက်ဝင်ရံခဲ့တဲ့ဘက်ကတမ်းများအဖွဲ့ချုပ်ကចောင်းသား6ဦးနဲ့ထိမ့်သိမ်းခံရတာပါ။စကိုင်းမြို့တိချောတဲ့စေယုံကအလုတ်သမားတရားကျော်ဟာသူတို့ရဲ့ပြဿနာတွေကိုအလုတ်ရှင်နဲ့အလုတ်သမားဝန်ကြီးဌာနဘက်ကဖြေရှင်းပေးမှုမရှိဘူးဆိုကဧပြီလ29ရက်နေ့ကနေစတင်ပြီးနေပြည်တော်ကသမရယုံကိုသွားရောက်ဖို့အတွက်ခြိတက်ခဲ့ကြပါတယ်။တပတ်ခန့်ကြာတဲ့အထိခြိတက်ခဲ့ပြီးမှတော့နေပြည်တော်မှအလုတ်သမားခေါင်းဆောင်တွေကိုအလုတ်သမားလူဝေမှုကြီးကြရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြီးညှိနှိုင်းပေးမယ်ဆိုပြီးပြောဆိုခဲ့တာပါ။ညှိနှိုင်းမှု9ရက်တာကာလအတွင်းတပိတ်ကိုယာယီရန်နာထားခဲ့ပြီးအလို့သမားတွေဘက်ကလည်းသူတို့ရဲ့လိုလားချက်တွေကိုတောင်းဆိုခဲ့ပါတယ်။နောက်ဆုံးမှာတော့သူတို့ရဲ့တောင်းဆိုချက်တွေဟာကျေနပ်လောက်ပဲမရရှိတဲ့အတွက်ကြောင့်ဆိုကအလို့သမားတွေဟာဆက်လက်ပြီးတော့ခြိတဲ့တပိတ်မောက်ရကနေပြီးတော့အဝင်တက်ကုန်းမြို့မှာဖမ်းဆီးထိန်းသိမ်းတာခံခဲ့ရတာဖြစ်ပါတယ်ရှင်။